ဟုတ်ကဲ့အခုလိုအင်တာနက်ဆိုင်ဘာဥပဒေကြမ်းအကြောင်းကိုလက်ရှိစစ်အာဏာသိမ်းမှုကိုဆန့်ကျင်ဆန္ဒပြနေတဲ့ရန်ကုန်စစ်တပ်ကသူနှစ်ကကျောင်းသားသမဂ္ဂဥက္ကဋ္ဌကိုဥက္ကာမြတ်က
ဒီဆိုင်ဘာလုံခြုံရေးဥပဒေမူကြမ်းကဒီအရင်ထဲကစပြီးဆွေးထားတယ်ဒါပေမဲ့အခုထွက်လာတဲ့မူကြမ်းကတော့သူတို့ပြောင်းထားတယ်ဆိုတော့ကအခုကျွန်တော်တို့လူတွေကဒီနည်းပညာနဲ့ပေါင်းစပ်ပြီးတော့မှစစ်အာဏာရှင်ကောင်းဆောင်မျိုးဆန့်ကျင်နေတာဆိုတော့ဒီဥပဒေကြမ်းကိုအစောဆုံးသူတို့ကြာထမ်းနေဆိုတာဒါသူငယ်တွေကိုကန့်တက်ဖို့ကြိုးစားရတယ်ဆိုကျွန်တော်ကမြင်နေကြ။
ဒါအပြင်ရန်ကုန်ကဒီဆန္ဒပြပွဲတွေမှာတက်ကြွစွာလှုပ်ရှားနေတဲ့မွန်လူငယ်ကိုတန့်စင်ဖြိုးကလည်း
ဒါကတော့ချက်တော့လည်းတင်းလို့အဓိကတော့ကျွန်တော်တို့ဒီ information system ကိုသူချက်တော့လို့ပဲကျွန်တော်ယူဆတယ်လို့ကျွန်တော်တို့ရဲ့ဒီအတန်လေးကျွန်တော်တို့ရဲ့ movement တွေကိုကျေကျေလေးများအထမဖြစ်စေချင်တယ်လို့ပဲကျွန်တော်ယူရင်းနေနေကြ။ဒီပေါ်
1988ဒီမိုကရေစီအရေးတော်ပုံမှာပါဝင်ခဲ့ပြီးလက်ရှိလည်းလူငယ်တွေနဲ့ပူပေါင်းပါဝင်လှုပ်ရှားနေတဲ့ကိုဝင်းတင်က
ဒီအင်တာနက်နဲ့ပြန်တိုးဖို့မရအောင်လို့ညာသူတို့ဘုတ်ဝင်ဆိုတာတော့ကျွန်တော်ကြားနေတော့ကြားပါပြီ။ဒီတကယ်တမ်းဒက်တွေဒီသူတို့ဒီအာရာဘင်းကြီးရဲ့နောက်ပိုင်းအနေစပြီးတော့အဲ့အင်တာနက်တွေအကုန်လုံးကကြားသွားတာပဲ
။ဒီနေရာမှာအခုလိုအင်တာနက်300ခက်လာနေပုံကိုတတိထားမိတဲ့ကိုတန့်စင်ဖြိုးကလည်
းအဓိကတော့ Facebook မှာပေါ့နော်ဒီတော်တော်များရှိနေပေါ့ပြီးခဲ့တဲ့ကြပိုင်းကျွန်တော်တို့အင်တာနက်လိုင်းအပိတ်ခံလာရတဲ့အခြေအနေပြီးသွားတဲ့နောက်မှာကျွန်တော်တောက်လျှောက်နိုင်ငံနဲ့ပတ်သက်ပြီးတော့ပြင်ပြတဲ့နောက်ပိုင်းမှာ Wi-Fi connection နဲ့ပုံမပေါင်းတော့ကျွန်တော် VPN ခံပြီးတော့တုံးတဲ့အခြေအနေမှာနည်းနည်းပေါင်းတယ်နောက်ပိုင်းတွင် connection အများ weak ဖြစ်တယ် security weak ပြရတယ်ပေါ့နော်အခုဆိုရင်ကျွန်တော် MPD ဒီဖုန်းနံပါတ်လေးနဲ့ကျွန်တော် online ဖွင့်ပြီးတုံးတာဆိုရင်တုံးလို့မရဘူးလုံးဝ new feed မတက်ဘူးတိကျမှမဟုတ်ဘူးကျွန်တော် server ကို phone လို့ကျွန်တော်ဝင်တစ်ခုမှဝင်လို့မရဘူးကျွန်တော်ရဲ့ဒီမြန်ဖုန်းတလုံးနဲ့ hotspot နဲ့ကျွန်တော်တုံးမှာပဲတုံးလို့ရတယ်။မိလာဆိုကျွန်တော် live 3ခုမျိုးလောက်ကျွန်တော်တင်လိုက်။အဲ့ဒါကြတော့ချက်ချင်းကျွန်တော်ရဲ့ဒီ device ပေါ့နော်။ဒါဒီမြန်ဖုန်းမှာပဲဝင်အတူကထားပြီးတော့သူတို့ ban တာလာပေါ့နော်။ ban တဲ့အဖြစ်ကြီးတော့မရောက်သေးဘူ
း။အလားတူအခုလိုဆက်ကျင်ဆန္ဒပြလှုပ်ရှားမှုတွေရှိနေချိန်မှာဒီ internet ကန့်သတ်မှုကြောင့်ဖန်ဆီးမှုတွေကအထူးသဖြင့်နယ်တွေမှာလူမမြင်သူမမြင်ပိုဖြစ်မှာစိုးရင်ရတယ်လို့စေနစ်သမဂ္ဂဥက္ကဋ္ဌကိုဥက္ကာမြတ်ကဆိုပါတယ်
ဒီကဲရက်တရားဆိုရင်အင်တာနက်ပြတ်တောက်သွားတဲ့ခါမှာသူက information delay တွေတော့ဖြစ်လာရပြအဲ့တော့ social media network အားနည်းသွားမယ်ဆိုရင်တော့မမှန်ကန်တဲ့တည်နေတည်အမောင်ချတာတွေဖြစ်လာနိုင်တယ်ပေါ့အခုကဘာဖြစ်လဲဆိုတော့ဒီတရားဖန်ဆီးခံရတဲ့လူတွေရှိလာတယ်ဥပမာဆိုပါဆိုကျွန်တော်နေမျိုးတွေမှာဆိုပြရဆိုရင်အဲ့လိုမျိုးအဖမ်းစီးရှိတယ်ကျွန်တော်စီတီအန်ဥဆောင်သူတွေကိုအခုဆိုစပြီးတော့ဖမ်းစီးနေပေါ့နော်အဲ့လိုမျိုးအဖမ်းစီးတဲ့င်းတွေကဒီလိုပဲလူမတိသူမတိနဲ့အဲ့လိုမျိုးဖမ်းခံရရင်ကျွန်တော်ဆရာဝန်တွေလည်းရှိလာတယ်အဲ့ဒီတဲ့င်းတွေကမရောက်လာအောင်ဆိုရင်ဒီသူတွေကမတိနိုင်တော့မတိနိုင်တဲ့အခါကျကျွန်တော်လူတို့အချင်းချင်းကာဝယ်မှုကအားနည်းသွားလိမ့်မယ်ဗျ
ဒါပေမဲ့အခုလိုအင်တာနက်ကန့်သတ်မှုကြောင့်တော့လက်ရှိလှုပ်ရှားမှုကိုရပ်တန့်စေမှာမဟုတ်ဘူးလို့ပြောင်းလဲသွားနေပုံကိုကိုဝင်းတင်က
ဒီလိုချက်တော့လို့လေကျွန်တော်တို့ဒီလုပ်ငန်းရှင်ကြီးကလက်ရှိဖြစ်နေတဲ့အခြေအနေကိုပြီးသွားမှာတော့မဟုတ်ဘူး။ဒါကြောင့်လေဒီဘက်ခေတ်မှာက generation ကပြောင်းသွားပြီးကျွန်တော် initiative ပုံစံမျိုးနဲ့မတူတော့ဘူးလေ။ကလေးတွေရဲ့ဒီပညာအခုလက်ရှိဒီ2018ကိုပေါ်ဆောင်နေတာကလူငယ်တွေအများကြီးကိုယ်ရင်းမှာနည်းပညာရှိတဲ့အစွမ်းတွေအများကြီးရှိပါတယ်။နောက်အခြားအခြားတော့နိုင်ငံတကာနေပြီးတော့ကျွန်တော်တို့နဲ့ဆက်ဆက်ပြီးတော့ဒီအိုင်ဒီညာကိုကျွမ်းကျင်နေတဲ့ကမ္ဘာလေးနဲ့ညီမအများကြီးရှိပါတယ်။သူတို့ကအခုဒီနေ့ညာရပါတယ်
။အလားတူကိုဥက္ကာမြတ်ကလည
်းကျွန်တော်အနေနဲ့ကတော့ဒါပထမဒီ cyber security လို့တော့ဒါစိုးရိမ်မှုရှိတာပေါ့နော်။ဒါပေမဲ့ဓာတ်ကြီးဖြစ်လာပြီဆိုရင်လည်း global threat တွေနဲ့ကျွန်တော်ရအောင်ဖောက်ထွက်မယ်ဆိုယုံကြည်ချက်တော့ထားတယ်ဗျ။ကျွန်တော်တို့လူငယ်အချင်းချင်းအားလည်းနည်းပညာနဲ့ပတ်သက်ပြီးတော့မှချင်းချင်းဝေမျှပြီးတော့ကြော်လောက်သွားနိုင်တယ်အခုလက်တလောဆိုကျွန်တော်တို့ဆို VPN ကြော်ပြီးတော့သွားရတယ်ပြအဲ့ဒါကြတော့ဒီတရုတ်နိုင်ငံမှာလည်းလူငယ်တွေကဒီ firewall ကာထားတဲ့အခါမှာသူတို့ Facebook သုံးနိုင်တယ်ကျွန်တော်တို့ကဒီကာလမှာဒီဟာကိုဖောက်ထွက်ပြီးတော့သုံးနိုင်မယ်လို့ယုံကြည်ကြရတယ်အကုန်လုံးကအချိန်မှာဒီ cyber လောကကျွန်တော်တို့လူငယ်တွေကိုစိတ်အားရော့ကြအောင်လုပ်နေတဲ့အားလို့မြင်ပြီးကျွန်တော်တို့ဒီပေါ်မှာပို့ပြီးတော့ဒီဥပဒေကိုတိုက်မယ်ကျွန်တော်ရအောင်ကြော်လာပြီးတော့မှဒီ online ကိုဆက်လုပ်မယ်
တကယ်တော့အခုလှုပ်ရှားမှုမှာပါဝင်နေတဲ့သူတွေကလည်းဒီ internet ကန့်သတ်မှုကြောင့်ဆန္ဒပြပွဲတွေပေါ်တက်ရောက်မှုထက်တကယ်တမ်းမှာလူမှုစီးပွားရေးပေါ်ပိုထိခိုက်မှာစိုးရိမ်တယ်လို့ဆိုနေကြပါတယ်ခင်ဗျာ